မင်္ဂလာပါခင်ဗျာအပြစ်ခတ်ရစေးလက်မှတ်ထိုးနိုင်မှသာ2015အထူးထူးရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ဖို့ရည်ရသေးကြလိမ့်မယ်လို့သမ္မတဦးသိန်းစင်ကပြောလိုက်ပါတယ်တနင်္ဂနွေအပြစ်ခတ်ရစေးရေ9ရက်ကြာဆွေးနွေးပွဲမှာမူကျန်းသဘောတူညီချက်မရနိုင်ပဲရက်ရွှေခဲ့ရပြီးရက်ပိုင်းဖြစ်တဲ့အောက်တိုဘာ1ရက်နေ့ကထုတ်လွှင့်တဲ့လစဉ်သမ္မတရဲ့မိန့်ခွန်းမှာဦးသိန်းစင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်အခုလိုအလွန်အရေးကြီးတဲ့အဆင့်ဖြစ်တဲ့တနင်္ဂနွေအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူညီချက်လက်မှတ်ရေးထိုးရေးကိစ္စကိုအောင်မြင်စွာဆောင်ရွက်နိုင်မှသာလျှင်မိမိတို့နိုင်ငံရဲ့နိုင်ငံရေးအနာဂတ်ကိုပုံဖော်ထုတ်ဆက်နိုင်မဲ့နိုင်ငံရေးဆွေးနွေးပွဲများစတင်နိုင်မှာဖြစ်ပါတယ်။အဲ့ဒီလိုစတင်နိုင်မှသာလျှင်ကြာကာလနိုင်ငံရေးတည်ငြိမ်မှု2015အထွေထွေရွေးကောက်ပွဲများအောင်မြင်စွာကျင်းပနိုင်မှုနဲ့မြင်သာတဲ့နိုင်ငံရေးအသွင်ကူးပြောင်းမှုများကိုရည်ရသေချာစေမှာဖြစ်တဲ့အကြောင်းကိုလည်းသတိပြုမိစေလိုပါတယ်။
နိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းပြောင်းလဲရေးအစီအစဉ်မှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေအကြပေါ်ပေါက်ခဲ့တဲ့အကြမ်းဖက်မှုကြီးတွေကလုံးဝမမျှော်လင့်ထားတဲ့စိန်ခေါ်မှုကြီးတွေဖြစ်နေကြီးမားတဲ့အနောက်ဆက်ဖြစ်ခဲ့ရတယ်လို့မြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လွင်ကပြောကြားလိုက်ပါတယ်။ကုလသမဂ္ဂညီလာခံတက်ရောက်နေတဲ့ဦးဝနမောင်လွင်ကို AP သတင်းဌာနကတွေ့ဆုံမေးမြန်းရာမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေအကြဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုကြီးတွေကမမျှော်လင့်ထားတဲ့စိန်ခေါ်မှုကြီးတွေဖြစ်ကြီးမားတဲ့အနောက်ဆက်ဖြစ်ခဲ့ရတဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံဟာစစ်အစိုးရအုပ်ချုပ်မှုကနေဒီမိုကရေစီလမ်းမပေါ်ပြောင်းလဲလျှောက်လှမ်းနေတာဟာအစီအစဉ်မပြည့်စုံနေကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့တက်တော်မဲ့ရွေးကောက်ပွဲစနစ်လေးလာသုံးသပ်ရေးကော်မရှင်အနေနဲ့အ ਨੇ ဆုံးရွေးကောက်ပွဲစနစ်ခုနှစ်ခုကိုရွေးချယ်ပြီးလာမယ့်အောက်တိုဘာလ21ရက်နေ့နောက်ဆုံးထားလွှတ်တော်ကိုတင်ပြဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသုရဦးရှိမန်းကပြောကြားလိုက်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌထံပေးပို့ထားတဲ့ရွေးကောက်ပွဲစနစ်လေးလာသုံးသပ်ရေးကော်မရှင်ရဲ့အစီအစဉ်ခန်းစာမှာရွေးကောက်ပွဲစနစ်3မျိုးသာရွေးချယ်ထားတဲ့အတွက်နည်းနေတဲ့အတွက်အ ਨੇ ဆုံး9မျိုးရွေးချယ်တင်ပြဖို့ဆုံးဖြတ်ညှင်းဆိုခဲ့ကြောင်းစက်တင်ဘာ30ရက်နေ့ပြည်သူ့တော်အစည်းအဝေးမှာလွှတ်တော်ဥက္ကဋ္ဌသုရဦးရှိမန်းကပြန်လည်ပြောကြားခဲ့တာဖြစ်ပါတယ်
။ပြည်သူ့ကိုယ်လှယ်များကရွေးချယ်ရန်ယခုတဲ့ပို့သောအခွင့်အရေးပေးတင်ပါတယ်။တို့ဖြစ်ပါ၍ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်နှင့်လိုက်လျောညီထွေမှုရှိမိရွေးကောက်ပွဲစနစ်ပေါ်ပေါက်လာစေရန်လေးလာသုံးသပ်ရေးကော်မရှင်အနေဖြင့်ပြည်သူများနဲ့ပြည်သူကိုယ်လှယ်များအတွက်ရွေးချယ်ရန်နီလန်အ ਨੇ ဆုံး9ခုကိုရွေးချယ်တင်ပြရန်နဲ့21ရက်10လ2014ရက်နေ့နောက်ဆုံးထားပြီးတင်ပြရန်စီစဉ်ထားပြီးဖြစ်ကြောင်းလွှတ်တော်အတည်ပြုတင်ပြပါပါတယ်
။နိုင်ငံရေးပါတီတွေရဲ့အခမ်းအကဏ္ဍနဲ့ပတ်သက်ပြီးအမျိုးသားနိုင်ငံရေးနဲ့ပါတီနိုင်ငံရေးခွဲခြားပြောဆိုတာဟာအရင်စစ်ဆေးရခေတ်ကအတိုက်ခံဒီမိုကရေစီရေးဆောင်ရွက်သူတွေကိုအဆင့်အတန်းနှိမ်ချဆက်ဆံမှုသုံးစွဲခဲ့တဲ့ဇာတ်ကားဖြစ်ပြီးဒီစကားကိုအခုပြောဆိုသုံးဆွဲတာမျိုးဟာယူသားမှုမရှိတဲ့လောက်ရဖြစ်တယ်လို့ဒေါံဆန်းစုကြည်ကပြောလိုက်ပါတယ်။နေပြည်တော်လွှတ်တော်အစည်းအဝေးကိုစက်တင်ဘာ29ရက်နေ့မနေ့ကလာရောက်လေ့လာတဲ့နိုင်ငံရေးဦးဆောင်သင်တန်းကျောင်းကသင်တန်းသားတွေနဲ့တွေ့ဆုံစဉ်မှာဒေါံဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။တချို့ကဆိုလို့ရှိရင်ပါတီနိုင်ငံရေးနဲ့အမျိုးသားနိုင်ငံရေးကိုခွဲခြားပြီးပြောတယ်။ဒါကတော့အမှန်ပြောရမယ်ဆိုလို့ရှိရင်အရင်က20ကNLD ကိုတိုက်ချင်လို့ပြောတာပဲ။ NLD ကပါတီနိုင်ငံရေးလုပ်နေတယ်ပေါ့နော်။ဒါပါတီနိုင်ငံရေးကနေကြတယ်အမျိုးသားနိုင်ငံရေးကဒီကေတော့ပါတီနိုင်ငံရေးပဲလုပ်လို့ရတယ်အခုခေတ်ဒီမိုကရေစီအဲ့ဒါမျိုးသားနိုင်ငံရေးနဲ့ပါတီနိုင်ငံရေးကိုခွဲခြားပြီးပြောတာဟာဒါမပေါ့ရင်လည်းနည်းပြောရမယ်ဒါမျိုးသားမှုမရှိ
ဘူးမြန်မာနိုင်ငံမှာတရားဥပဒေစိုးမှုမရှိတာဟာအုပ်ချုပ်ရေးအာဏာပိုင်တွေကလွှတ်တော်ရဲ့အပြန်အလှန်စောင့်ကြည့်ထိမ့်မှတ်ပေးတဲ့ဖွဲ့စည်းပုံပါလိုက်နာရမယ့်အချက်ကိုမလိုက်နာတဲ့အတွက်ဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်သူရဦးအောင်ကပြောလိုက်ပါတယ်စက်တင်ဘာ30ရက်နေ့ကတရားဥပဒေစိုးမိုးရေးကော်မတီအစည်းအခမ်းအနားနဲ့အစည်းအခမ်းအနားတိုက်တွန်းတောင်းဆိုချက်တွေကိုပြည်သူ့လွှတ်တော်မှာအတည်ပြုဆုံးဖြတ်ပြီးဥအောင်ကူကသတင်းတောက်တွေကိုအခုလိုပြောလိုက
်ပြီးကြစီတုံ့ဆွဲရမယ်ရက်တည်ရမယ်ဆိုတော့သူကအပြုကလုပ်ကြပါတယ်အပြန်အလှန်ထိန်းကြီးရမယ်ဆိုရင်ချက်ကမလဲကြတော့လက်မခံကြီးရပါဘူးအဲ့လိုလက်မခံကြီးလို့မလို့ဒီနေ့နိုင်ငံတွင်းမှာပေါ့လေတရားဥပဒေစိုးမိုးအားနည်းနေတာဖြစ်ပါတယ်
လဲရမြေပြဿနာတွေမှာလဲသိန်းခံရသူလဲသမားတွေကတိုင်ကြားအမှုဖွင့်လို့မရပဲသိန်းယူတဲ့စစ်တပ်နဲ့အာဏာပိုင်တွေဘက်ကသာအမှုဖွင့်တိုင်ကြား권ရှိနေတာဟာတရားစီရင်ရေးစနစ်မမျှတမှုပဲဖြစ်တယ်လို့တောင်သူလမားနဲ့အလုသမားရေးကူညီဆောင်ရွက်သူများအဖွဲ့အထက်ဗမာပြည်ကဥမျိုးဝင်းကပြောကြားလိုက်ပါတယ်စက်တင်ဘာ29ရက်နေ့ကမန္တလေးတရားလွှတ်တော်ရှိတကူတော်ဆန္ဒပြရာမှာဥမျိုးဝင်းကအခုလိုပြောလိုက်တာဖြစ်ပါတယ
်စစ်တပ်ကသိတယ်တရားဆွဲတော့စစ်တပ်ကဆွဲတယ်စစ်တပ်ကတရားဆွဲလာကြတော့တရားရုံးတွေကလက်ခံပေးတယ်ကျွန်တော်တို့တောင်သူတွေကျွန်တော်တို့ပြည်သူတွေကအဲ့ဒီစစ်တပ်ကိုတရားဆွဲမယ်ဆိုလို့ရှိရင်တရားဆွဲခွင့်ရှိဘူးဒါကလုံးဝသဘာဝမကျဘူးစစ်တပ်ထဲမှာတပ်မတော်ထဲမှာတပ်မတော်သားတွေထဲမှာမဟုတ်တာတွေလုပ်နေတဲ့စစ်စည်းကမ်းနဲ့မညီနိုင်လုပ်နေတဲ့ရဲဘော်တွေစစ်သားတွေရှိတယ် ဘိုးကြီးတွေဘိုးချုပ်တွေရှိတယ်ဒါတွေကိုကျွန်တော်တို့တရားစွဲဖို့စူးစမ်းတဲ့အခါကျရင်တရားရုံးတွေကတရားစွဲခွင့်မရှိပါဘူးတဲ့အဲ့တော့တရားရေးမာနရဲ့တရားစီရင်မာနရဲ့ပေါ်မှာစစ်တပ်ကရောအုပ်ချုပ်ရေးဖွဲ့ရရောဥရေပြူရေးလွတ်တော်ဆိုတဲ့ဟာပါတရားစီရင်မာနကိုအပေါ်ကနေပြီးတော့ဖိနှိပ်ထားတယ်ဒီထဲမှာခရိုနီတွေလည်းပါတယ်ခရိုနီတွေ
ဓမေစရီခေါင်းလောင်းကိုတွေ့ရှိထားပြီးရက်ပိုင်းတော်မှာဆယ်ယူမဲ့အကြောင်းဥဆန်လင်းပြောခဲ့တာဟာပြည်သူတန်း90ကျော်ကိုလိန်လည်ခဲ့တာဖြစ်တဲ့အကြောင်းမတီအလူရှင်ဦးဝင်းမြတ်ကပြောလိုက်ပါတယ်ဥဝင်းမြတ်ဟာဒီရှာဖွေရေးကိုပထမဆုံးမတီအလူငွေထည့်ခဲ့သူဖြစ်ပြီးရှာဖွေစဉ်မှာလည်းဥဆန်လင်းနဲ့အတူပါဝင်ခဲ့သူဖြစ်တဲ့အကြောင်းပဲခူးမျိုးရွှေအုံမင်ထမင်းဆိုင်မှာစက်တင်ဘာ26ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ
်25ရက်နေ့ညညတော့ညတနင်္လာမှာဥဆန်လင်းနိုးတယ်အုံးမြတ်တာတာဟာပါများတို့လေဟိုမှာဒီဘုံမြင့်ရာဘုံမြင့်ပစုံတော်ကြောင့်မြစ်ဆုံသုံးဆုံရဲ့နေရာတင်မောပြတ်လာရွှေရောင်နဂါးတွေမိပူစော်နေတယ်ကိုင်းမြစ်ချစ်လိုက်ဘုံဟာကျွန်တော်လည်းအိမ်မုံစော်ွားနေကြည့်တော့တေချာမျက်နှာသိပ်ပြီးတစ်ထပ်ကြည့်ဟာကျွန်တော်မတွေ့ဘူးဟာမတွေ့ဘူးမြစ်တိလသမားကြီးအာနယ်လို့ပဲဆိုတော့ဒါလက်ရှိတီလူကဘာကိုလိမ့်ရတာလေသူတို့လက်မှာ
ခုကမှမှသားသားစကားများအစီအစဉ်ရောလောက်ပါပြီခင်ဗျာ RFA ရုပ်မြင်သံကြားကနေကြည့်ရှုကြတဲ့ပရိသတ်တွေကိုရောအတန်းနဲ့ရေဒီယိုကနေနားဆင်ကြတဲ့ပရိသတ်တွေကိုပါကျေးဇူးတူးတင်ပါတယ်